အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်းသောဒေသကနေဒေသရင်းလုံခြုံရေးစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းကဝန်ထမ်းတချို့ထွက်ခွာသွားကြပြီးမောင်းသောကျန်းမာရေးဆောင်ရှားမှုနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေခဏရနာထားရတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံကပြောဆိုလိုက်ပါတယ်။ရခိုင်မှာကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းလှုပ်ဆောင်ခွင့်ပေးထားပြီးတော့နေချင်းသေးတဲ့သူတွေအတွက်လည်းတာဝန်တလောက်လုံခြုံပေးတာဝန်ယူပေးမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုထားပါတယ်။အသေးစိတ်မှဆုမုံကဆက်ပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကရဲကင်းစခန်းအနေနဲ့လုံခြုံရေးအခြေစိုက်စခန်း30ကိုတပြိုင်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အခုအချိန်ထိလည်းဒေသတွေမှာမိုင်းခွဲတိုက်ခိုက်မှုတွေပစ်ခတ်မှုတွေအကြမ်းဖက်လူဝင်အားသုံးတိုက်ခိုက်မှုတွေအပါအဝင်တပ်မတော်ဘက်ကလည်းလုံခြုံရေးအထူးအစီအမံအနေနဲ့တပ်အင်အားတိုးချပြီးနေနေရှင်းလင်းရေးတွေဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီလိုမျိုးမောင်နှောဒေသတွေမှာလုံခြုံရေးအခြေအနေဟာဆိုးရွားနေထားဖြစ်လာပြီးဒေသတွေမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အခြေအနေဖြစ်လာတဲ့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေနဲ့စံမာရေးဆောင်ရှားမှုလုပ်ငန်းတွေခေတ္တရည်နာလိုက်ရပါတယ်။ရခိုင်မောင်းနှောဒေသတွေကရုံးလုပ်ငန်းတွေထဲမှာတော့လိုအပ်တဲ့ကုလသမဂ္ဂဝန်ထမ်းတချို့ပဲနေခဲ့ပြီးဝန်ထမ်းအများစုကတော့ရခိုင်ကနေဘေးကင်းရာနေရာတွေကိုပြောင်းရွှေ့သွားကြတယ်လို့ကုလသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မီဒီယာချီတီကတော့မဆင်ကိုစားမကောင်းဘူးနော်မကောင်းတော့လေဒါလူငန်းကိုဒါပုံမှန်လေတော့ဖို့ဆိုတာသိအစင်ပြီးတော့အဲ့မှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ကျန်တဲ့ဗုဒ္ဓန်ကြီးကတော့တကယ်ပေါ့နေရာပြောင်းသွားကြတာပါပဲဒီလိုစင်ပါလိအဲ့ဒါအချိန်ကြီးပြန်ပြီးတဲ့အခါကျတော့ဒီအဲ့ရရှိတဲ့အနာဘိုင်းနဲ့ဖေးချာတိုင်ပင်ပြီးတော့ပူပေါင်းပြီးတော့ဒါရှိနေပြီးပြီးတဲ့အခါကျတော့ပြန်ပြည့်လေတာမှာပေါ့
အခြေအနေတွေအားလုံးပြန်လည်တည်ငြိမ်သွားတဲ့အချိန်ရောက်ရင်တော့ရခိုင်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဆောင်ရွက်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အစိုးရပါဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်မှာဖြစ်တယ်လို့လည်းဦးဝေဝင်းကပြောပြပါတယ
်။လက်တလောကတော့အခြေအနေမပြေနော်အိမ်မောင်တို့ကတော့မှလည်းလက်တလောမှာအခြေအနေမပြေမပြေတော့အိမ်မှာဟိုယုံလေပတ်ဖို့အရေးကြီးတဲ့ဟိုဝန်များနောက်ကတွဲလို့ပေါ့လေကျန်တဲ့စိတ်လိုအပ်တဲ့ဝန်များနေပါကြတော့သူတို့ယုံမှမထားကြတော့ဘူးပေါ့လေထွက်ခွာလာကြတာပါပဲ။ဟုတ်ဆိုအချိန်ကြီးကတော့နော်ဘယ်မှမဖြစ်စေချင်ဘူးနော်ဒီလိုပြင်ပါအဲ့တော့ဒီကနေပတ်သက်လို့လည်းဟိုညချက်တွေထုတ်ပြီးသွားပါပြီဒီမရှိရဲ့ဒီအပြင်းနဲ့တိုင်းပြည်သားတွေရဲ့နော်ဆိုရင်ဘောနော်ဒီခေတ္တဆန်နေနော်ပြီးတော့လာလူကြီးတက်ဖွဲ့ရတာဒီမှာတက်တာကနေပတ်သက်လို့လည်းဟိုပြတ်သမဲကအမိနေလေးကပြင်းပြင်းထန်ထန်ရှုံချရဲဆိုတော့လည်းဟိုထည့်ပြောပြီးပါပြီ
တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်နဲ့တရင်းနောက်တွေတွေ့ဆုံတဲ့တရင်းသာရှင်းလင်းပွဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေရခိုင်မောင်းတော်ဒေသတွေကနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတရင်းနောက်တွေရဲ့နေမြန်ချက်ကိုတော့ဝင်ကြီးချုပ်ဘက်ကအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းသူ့အနေနဲ့လှုပ်ဆောင်ပေးထားပြီးတကယ်လို့ဆက်နေခြင်းနေတယ်ဆိုရင်လည်းလုံခြုံရေးကိုအတက်နိုင်ဆုံးတာဝန်ယူဆောင်ရွက်ပေးမယ်အကြောင်းပြောဆိုထားပါတယ
်တို့ဒုံးကြီးပြေးထားတယ်တို့တော့အဖြစ်အဝါလေးကြီးဆိုတာဒီမှာအမှမခံနိုင်တဲ့အနေသားဖြစ်နေတဲ့ခါကြတော့ဟိုသူတို့သဘောဆန္ဒအရကျွန်တော်ဖြည့်ဆည်းပေးမယ်သူတို့နေကျင်တယ်ဆိုလည်းတတ်နိုင်တာကျွန်တော်လုံလုံလေးပေးမယ်အကရဲ့မနေကျင်ဘူးသူတို့လုံလုံလေးရဆွေးရင်မှုရှိတယ်ပြန်ကျင်တယ်ဆိုရင်ကျွန်တော်ကဒီဆောင်ရွက်ပေးမယ်ဆိုပြီးအခုလုံလုံလေးလုပ်ပေးထားတယ်
လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတွေ့ဆုံအားပေးခဲ့တယ်လို့ဒုက္ခသည်တွေကိုလည်းကိုယ်တိုင်သွားရောက်ကူညီပေးခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားသားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်း NGO တွေဟာပြည်သူတွေရဲ့အကျိုးကိုကူညီဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်လက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်သွားရမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်
NGO တွေ NGO တွေနဲ့ပတ်သက်ရင်သူကလည်းပြည်သူတွေရဲ့အကျိုးကိုဆောင်ရွက်နေတယ်သူကလည်းပြည်သူအကျိုးကိုကြည့်အောင်သူတို့ဒီကြိုးပလောက်ဆောင်နေနေတယ်ဆိုတော့ကျွန်တော်ကပူပေါင်းပြီးတော့ဆောင်နေတယ်ကျွန်တော်လုပ်ထားတယ်အဲ့တော့အကြီးကတော့ဒီအကျိုးရှိအောင်သူတို့ဘယ်လောက်ဆောင်နေပြီးနိုင်တယ်အဲ့တော့ဒီကြိုးကကျွန်တော်ကပူပေါင်းဆောင်နေမှုတွေလုပ်သွားတယ်
ရခိုင်ပြည်နယ်အတွင်းမှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဆိုရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း NGO NGO တွေနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေမှာဗတ်လိုက်မှုတွေရှိတယ်ဆိုပြီးဒေသခံတိုင်းရင်းသားတွေကတော့ဆန္ဒပြကန့်ကွက်မှုတွေရှိနေတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှောမြို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေလမ်းတွေကိုဖောက်ခွဲတာတံတားတွေကိုဖျက်ဆီးတာတွေရှိနေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာရေးအခက်တွေ့နေရပြီးလုံခြုံရေးပြည်ဝပေးနိုင်ရေးနှောင့်နှေးနေရတယ်ဆိုတာကိုလည်းရခိုင်ဝင်းကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်
မဆုမမရှင်